ရိုဟင်ဂျာမွတ်စလင်တွေအပေါ်လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာပြစ်မှုတရားရုံး ICC ကိုအမြန်ဆုံးတင်ပြဖို့အတွက်အလူခွင့်ရေးအဖွဲ့၄ခုကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ကြပါတယ်။ Amnesty International, Human Rights Watch, Global Center for Responsibility to Protect နဲ့ Fortify Rights စတဲ့နိုင်ငံတကာလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကအင်္ဂါနေ့တုန်းကပူးပေါင်းတောင်းဆိုလိုက်ကြတာပါ။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်သိရဖို့နဲ့ဒီပြဿနာကြီးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဘယ်လိုပူးပေါင်းဖြေရှင်းမလဲဆိုတာဖြေရှာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတန်တမန်တွေဟာဒီပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံကိုသွားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက Cox's Bazar ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းလုံခြုံရေးကောင်စီတန်တမန်တွေသွားရောက်လေ့လာခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပန်းနှိပ်စက်တပ်ဖြတ်မတိုင်းကျမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်ICC ကိုတင်ပြသင့်တယ်လို့ Human Rights Watch ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Fortify Rights အဖွဲ့ကလည်းသူ့အဆိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းနေတယ်ဆိုတဲ့အထောက်အထားတွေထွက်ပေါ်နေတဲ့အပေါ်မှာ ICC ကစုံစမ်းသင့်တယ်လို့ဆိုပါတယ်